ကံတရားနာကြကြရမှာဖြစ်ပါတယ်ဒီနေ့1369ခုနှစ်တဘူတွဲလာသာ14ရက်နေ့ရန်ကုန်နဲ့မဟာမြို့နယ်သဏိဒာရမမောဂဝိပဿနာဓမ္မရိပ်တာချင်းမှကျင်းပပြုလုပ်အပ်သောမောဂဝိပဿနာ10ရက်တရားစခန်းပွဲကြီးမှာခဏိပရမသောနေ့ဖြစ်နေတိစ္ဆာတရားအလုံးပိတရားများမြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလတုန်းကဘုရားရှင်ကရောမြတ်ကြီးသာဝတိပြေမွန်စေတဝန်ကျောင်းတော်မှာတရေတောင်းတော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နာဝူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညာသကရာဂမိမညာနာဂမိမညာရဟတာမညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညာများယနေ့ညဘာစေသကရာဂမိမညာများယနေ့ညဘာစီအနာဂါမိမညာများရနိုင်ကြပါစေအရဟတမိညာများရနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်စီစဉ်ကိုစတင်မှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးရဲ့သာသနာတော်မှာမြတ်စွာဘုရားသခင်ကရောမြတ်ကြီးကသာသနာတော်3ရက်ချမှတ်ပြထားခဲ့ပါတယ်သာသနာတော်ဘယ်နည်းလဲသာသနာတော်3ရက်ချမှတ်ပြတ်ထားခဲ့တယ်အဲ့ဒီသာသနာတော်3ရက်ကဘာတွေလဲဆိုရင်နံပါတ်1ကပရိယတ္တိသာသနာနံပါတ်2ကဘာလဲနံပါတ်1ကပရိယတ္တိသာသနာနံပါတ်2ကတော့ပฏิပတ္တိသာသနာလို့ခေါ်ပါတယ်เนาะနံပါတ်2ကဘာတွေလဲနောက်နံပါတ်3ကပฏิဝေဒသာသနာတဲ့ဟုတ်ရဲ့လားနံပါတ်1ကဘာလဲ?နံပါတ်2ကနံပါတ်3ကသာသနာတော်3ရက်ဗုဒ္ဓကိုတော်တိုင်ချမှတ်ပြတ်ထန်းခဲ့တယ်။အဲဒီသာသနာတော်3ရက်ရဲ့အဓိပ္ပာယ်ကပရိယတ္တိသာသနာသာသင်္ကန်းချင်း၄ချက်ချင်းပွားများမှတ်သားခြင်းအခုလိုတရားနာယူခြင်းဒါတွေဟာပရိယတ္တိသာသနာတော်တွေပေါ့နော်။နောက်ကပฏิပတ္တိသာသနာဆိုတာကကိုယ်တိုင်ကြည်ကြံကြိုးကိုအားထုတ်ခြင်းအဲ့ဒါကတော့ပฏิပတ္တိသာသနာနောက်နံပါတ်3ပฏิဝေဒသာသနာဆိုတာကကိုယ်တိုင်ကြည်ကြံကြိုးကိုအားထုတ်တဲ့အခါမှာအသိဉာဏ်တို့တွေရတာဒါကိုပฏิဝေဒလို့ခေါ်တယ်ပฏิဝေဒဆိုတာထိုးထိုးထွင်းထွင်းသိတဲ့သဘောထိုးထိုးထွင်းထွင်းမြင်တဲ့သဘောအဲ့ဒါကပฏิဝေဒလို့ဒီလိုမှတ်ပါဒီတော့သာသနာတော်300ရှိတဲ့အထက်မှာနောက်ဆုံးဖြစ်တဲ့ပฏิဝေဒထိုးထိုးထွန်းထွန်းသိတာဆိုတော့ဘာကိုထိုးထိုးထွန်းထွန်းသိသလဲမင်းရဲ့သစ္စာတရားကိုထိုးထိုးထွန်းထွန်းသိတာသစ္စာတရားထိုးထိုးထွန်းထွန်းသိတော့ဘာအကျိုးရှိသလဲမင်းရဲ့သစ္စာတရား၄ပါးထဲမှာနိဗ္ဗာန်និရောဓသစ္စာဆိုတာပါတယ်និရောဓသစ္စာကိုထိုးထိုးထွန်းထွန်းသိမြင်တဲ့အတွက်နိဗ္ဗာန်ကိုမြင်နိုင်တဲ့အကျိုးတွေရပါတယ်နိဗ္ဗာန်ကိုမြင်ပြီဆိုရင်နိဗ္ဗာန်မြင်တဲ့ပုဂ္ဂိုလ်များဟာသင်္ခါရဒုက္ခကိုမမြင်တော့ဘူးသင်္ခါရဒုက္ခမှလွတ်သွားပြီသင်္ခါရဒုက္ခမှကျင်းသွားပြီဒုက္ခတွေချုပ်သွားပြီဒုက္ခတွေငြိမ်းသွားပြီဒုက္ခတွေသိမ်းသွားပြီအဲ့ဒါကနိဗ္ဗာန်လို့ဒီလိုခေါ်တယ်ဒါကြောင့်မလို့သစ္စာသိရင်និရောဓသစ္စာသိတယ်និရောဓသစ္စာသိရင်နိဗ္ဗာန်မြင်တယ်နိဗ္ဗာန်မြင်ရင်ဒုက္ခမှလွတ်တယ်ဒီတော့ဘုန်းကြီးတို့ပရိသတ်တွေကယနေ့တရားဓမ္မအားထုတ်နေကြတာသည်တခြားမှလွတ်ဖို့လားဒုက္ခမှလွတ်ဖို့လားဒုက္ခမှလွတ်ခြင်းလို့တရားအားထုတ်နေကြတာမဟုတ်ဘူးလားဟုတ်လားဘာဖြစ်လို့ဒုက္ခမှလွတ်ခြင်းတယ်လဲဆိုတော့မိမိတို့ရထားတဲ့ခန္ဓာ၅ပါးဒီဘယ်လောက်ပဲချမ်းသာတယ်ပြောပြောအပြောသာချမ်းသာတာတကယ်တမ်းသဘောတရားကဒုက္ခသစ္စာအမှန်တရားကဒုက္ခသစ္စာဒ ဒါကြောင့်မလို့ဟောဒီဒုက္ခရဲ့အကြောင်းကိုများများသိနေဒုက္ခမှများများလွတ်ချင်နေပဲဒုက္ခအကြောင်းမသိခဲ့တဲ့မသိတဲ့ပုဂ္ဂိုလ်များကတော့လွတ်ချင်နေသိရှိခြင်းမှရှိမယ်ဒါပေမဲ့ဒုက္ခအကြောင်းသိတဲ့ပုဂ္ဂိုလ်များကြတော့အဲ့ဒီဒုက္ခမှလွတ်ချင်နေသိမရှိဘူးလားရှိဒုက္ခမှလွတ်ချင်နေသိရှိတယ်ဒုက္ခမှလွတ်ချင်ရင်လည်းပဲဒုက္ခမှလွတ်ကြောင်းအကျင့်တွေမကျင့်ရဘူးလားကျင့်ဒုက္ခမှလွတ်ကြောင်းအကျင့်ဆိုတာကသစ္စာအနေနဲ့ပြောတော့မေကသစ္စာဒုက္ခမှလွတ်ကြောင်းအကျင့်ဒီဘာသစ္စာလဲမေကသစ္စာမေကသစ္စာကိုလည်းထိုးထွင်းပြီးတော့သိအောင်ကြိုးစားရမယ်နောက်တစ်ခါဒုက္ခမှလွတ်ချင်ပါတယ်ဆိုရင်ဒုက္ခကိုဖြစ်ခြင်းရဲ့အကြောင်းဒုက္ခကိုဖြစ်စေတတ်တဲ့အကြောင်းသမုဒိယသစ္စာတွေကိုလည်းပယ်တတ်နိုင်မှဖြစ်မှာသမုဒိယသစ္စာကိုမပယ်တတ်နိုင်ရင်လည်းပဲဒုက္ခမှလွတ်ပါမလားဒီတော့သမုဒိယသစ္စာပဲတတ်နိုင်တဲ့သဘောတွေကိုလည်းသိရနော်အဲဒီတော့ဒုက္ခရောက်ဒုက္ခဖြစ်ကြောင်းဖြစ်တဲ့သမုဒိယသစ္စာကိုပယ်ရမယ်ဒုက္ခမှလွတ်ကြောင်းဖြစ်တဲ့အကျင့်တွေကျင့်ရမယ်အဲဒီလိုကျင့်ရင်သမုဒိယသစ္စာတွေကိုလည်းပယ်နိုင်မယ်ဆိုရင်နိဗ္ဗာန်ဆိုတဲ့និရောဓသစ္စာရပါလိမ့်မယ်နိဗ္ဗာန်ဆိုတဲ့ Nirodha သစ္စာရရင်ဒုက္ခတွေမှလွတ်ပါလိမ့်မယ်။အဲဒီဒုက္ခမှလွတ်ဖို့ရန်အတွက်ဘုန်းကြီးတို့ပြိဋ္ဌာန်တွေယနေ့ဒီရိဒ္ဓါကြီးကိုလာရောက်ပြီးတော့ဇဏိဒါရမမောဂုရိဒ္ဓါကြီးရဲ့ဦးသိပ္ပရဏနာယကဖြစ်တဲ့ဇဏိဒါရမဆရာတော်ဘုရားကြီးကိုဥဒိဋ္ဌာပြီးတော့ဇဏိဒါရမဆရာတော်ဘုရားကြီးရဲ့ဘောရိတ်ကံရဲ့မေတ္တာရည်ကိုခံယူပြီးတော့တရားတွေအမထုတ်ကြဘူးလားအထုတ်ကြ။အဲဒီတော့ဒုက္ခမှလွတ်ပြီးတော့နိဗ္ဗာန်ရတယ်ဒုက္ခမှလွတ်ကြောင်းချင်းနေကျင့်လို့ဟောဒီသစ္စာတရားတွေအမှန်တရားတွေကိုသိတယ်ထိုးထိုးထွန်းထွန်းသိတယ်အဲဒီတော့သိတာကပฏิဝေဒသာသနာဘာသာသနာလဲဒုက္ခလွတ်ကြောင်းချင်းနေကျင့်နေတာကပฏิပတ္တိသာသနာဒုက္ခလွတ်ကြောင်းချင်းနေကျင့်နေတာကတကယ်တမ်းဒုက္ခမှလွတ်သွားတာကဒီလိုတော့သရဏခုကအကြောင်းကြောင့်ဆက်တယ်ဘုလားဆက်တယ်ဒုက္ခလွတ်ကြောင်းခြင်းနေခြင်းနေတာကဒုက္ခမှလွတ်သွားတာကပฏิဝေဒသာသနာနော်ဒီလိုဘုန်းတော်ပြိဿတွေယနေ့တရားဓမ္မတွေကျင့်ကြံကြောက်အထောက်နေကြတယ်ဒုက္ခချုပ်ချောင်းခြင်းနေခြင်းနေကြတယ်ဘာသာသနာတွေကိုလက်တွေ့ဆောင်ရွက်နေတာလဲပฏิပန္နိသာသနာကိုလက်တွေ့ဆောင်ရွက်နေကြတာရလာမယ့်ကြိုတရားကဘာသာသနာလဲပฏิဝေဒသာသနာရလာပါလိမ့်မယ်နော်အဲဒီတော့ပฏิပန္နိသာသနာဒီလိုသောအကြောင်းကိုကျင့်ကြံကြောက်အားထုတ်ရင်ပฏิဝေဒသာသနာရမယ်သို့တော်လည်းပฏิပန္နိသာသနာကိုအားထုတ်ဖို့ရန်အတွက်အားထုတ်ဖို့အားထုတ်နည်းတွေယောဓမ္မနာဓမ္မသဘောတရားတွေခန္ဓာသဘောတရားတွေကြိုတင်ပြီးတော့သိအောင်မလေးလာရဘူးလားလေးလာရအဲဒီလိုလေးလာတဲ့သာသနာကိုတော့ဘာသာသနာလို့ခေါ်မလဲသာသင်တဲ့သာသနာပေါ့သာသင်တဲ့သာသနာတရားနာတဲ့သာသနာဟုတ်ရလားတရားနာတာလည်းအတူတူပဲတရားနာတဲ့သာသင်တဲ့သာဖတ်တဲ့စာတွေဆွေးနွေးတယ်မေးမြန်းတယ်အဲ့ဒါတွေအားလုံးကဘာသာသနာလို့ခေါ်မလဲပရိယတိသာသနာအဲ့ဒီသာသနာတော်သုံးရက်လမ်းစဉ်သုံးမျိုးကိုမြတ်စွာဘုရားချက်မှတ်ထားတော်မူခဲ့ပါတယ်အဲဒီလိုချမှတ်ထားတဲ့လမ်းစဉ်သုံးမျိုးအတိုင်းဘုန်းတော်ပရိသတ်တွေဘုန်းတော်ဒကာရမတွေကယနေ့လက်တွေ့ကြည်ကြံကြောက်အားထုတ်လာခဲ့ကြပါပြီ။အဲဒီလိုအားထုတ်လာခဲ့ကြတဲ့အခါကျတော့နော်ပရမအောင်ဘေသာသနာကစရမှာလဲ။ယခုလိုတရားနာနေတာခုနပြောခဲ့ပြီးပါပြီဘာသာသနာလဲ။ဒီလိုတော့ဒေါသီတရားအားထုတ်နေတယ်။ပฏิပန္နိသာသနာဒေါလုံးနေတာပဲ။ပရိယတိသာသနာတော်နဲ့မဆိုင်ဘူးလို့တော့မပြောနဲ့တရားနာနေတာဒီပင်လည်းရင်ဘာသာသနာအကျင့်သုံးနေတာတရားတွေဆွေးနွေးမေးမြန်းနေတာလည်းဘာသာသနာလည်းဩသာသနာတွေမှာစာရိပုတ္တရတရားလေးကျက်နေတာကောအတူတူပဲလို့မှတ်လိုက်ပါနော်အတူတူပါပဲဘာဖြစ်လို့ဟောဒီပရိယတိသာသနာကစရတယ်လဲလို့မေးလို့ရှိရင်မြတ်စွာဘုရားဟောခဲ့တဲ့တရားတွေယုတ်တရားနဲ့တရားတွေ ခန္ဓာအကြောင်းအာယတနာအကြောင်းဓာတ်အကြောင်းသစ္စာအကြောင်းအဲ့ဒီတရားတွေကိုကြောတင်မသိပဲနဲ့ဘယ်သူမှတရားထုတ်လို့မရဘူးဟုတ်ရလားဘာဖြစ်လို့လဲမေးတော့တရားထုတ်တယ်ဆိုတာကအရှုခံတရားလည်းသိဖို့လိုတယ်အရှုဉာဏ်လေးကိုလည်းသိဖို့လိုတယ်ရှုရမယ့်နိလန်းလေးတွေလည်းပဲသိဖို့မလိုဘူးလားလို့လားသိဖို့လိုတယ်ဟောဒီပရိယတိသာသနာအထုတ်နေတာဒီတခြားအတွက်လားအရှုခံတရားသိဖို့အတွက်လားအရှုခံတရားသိဖို့ပရိယတိသာသနာသာကွယ်ပြောက်သွားမယ်ဆိုရင်အရှုခံတရားဘယ်လို့မှသိမှာမဟုတ်ဘူးဒီနေ့ပရိယတိသာသနာကွယ်ပြောက်ပြီဆိုကြပါစို့ဟုတ်လားစာပေတရားလေးကျက်တာလည်းမရှိဘူးစာအုပ်တွေလည်းမရှိဘူးတရားဟောတဲ့လူလည်းမရှိဘူးတရားလာတဲ့လူလည်းမရှိဘူးဒီနေ့တရားထုတ်ခြင်းပါတယ်လို့လာပြောဘယ်လိုလုပ်အားထုတ်အားထုတ်ဘောအားထုတ်ဒီကောသိပါမလားရှုရမယ်ရှုကတရားတွေကောသိပါမလားမသိဘူးဘာနဲ့ရှုရမယ်ဆိုတော့အရှုညာတရားလေးကောသိပါမလားအဲ့ဒါတွေသိဖို့ရတဲ့ဘာသာသနာကိုကျိုးစားပန်းစားနဲ့လေ့လာနေကြရတာပရိယတ်သာသနာကိုကျိုးစားပန်းစားနဲ့လေ့လာနေကြရတာဒီတော့ယနေ့ရသဗျာဟောတဲ့တရားတွေလောကကြီးမှာကွယ်ပြောက်မသွားသေးဘူးပြည့်ပြည့်စုံစုံရှိနေသေးတယ်အဲဒီလိုပြည့်ပြည့်စုံစုံရှိနေသေးတာဒီဘသူတွေရဲ့ကျေးဇူးကြောင့်လဲလို့မေးရင်သံဃာတော်တွေပါဝင်ဟောဒီပရိယတ်တိသာသနာတော်မြတ်ကြီးကိုထိမ့်သိမ့်စောင့်ရှောက်နေတဲ့ပုဂ္ဂိုလ်တွေရဲ့ကျေးဇူးပါပဲဟောရလားစာပေတွေသင်ကြားတယ်၄ချက်တယ်ပို့ချတယ်တရားတွေဟောတယ်တရားတွေနားတယ်အားလုံးနဲ့ဆိုင်တာပဲဟောရတယ်အဲ့ဒါတရားနားတယ်ဆိုတာလေတရားဟောတဲ့ပုဂ္ဂိုလ်ပိုရေးကြည့်တာပေါ့ကိုယ်နဲ့မတိုင်ကျွမ်းရင်ဟောနိုင်မှာမဟုတ်ဒီတော့ကိုယ်တိုင်တရားနားတယ်ဆိုပေမဲ့ကိုယ်ကနားယုံနေနားရတာသူများပြောတာနားထောင်နေယုံပဲဟောတဲ့ပုဂ္ဂိုလ်ကြတော့မဟောခင်ကြိုတင်ပြီးတော့လေ့လာရအဲ့ဒီတော့ယောဓမဏ္ဍမသဘောခန္ဓာသဘောအာရဏသဘောဓာတ်သဘောအဲ့ဒီသဘောတရားကလေးတွေကိုဟောတယ်ပြောတယ်မပြောင်းမပြင်းအောင်သင်တယ်အန်နဲ့လေ့ကျက်တဲ့စာပေတွေပို့ကြတယ်အဲ့ဒါတွေပရိယတ်တိသာသနာတော်တွေကိုထမ်းဆောင်နေကြတဲ့ပုဂ္ဂိုလ်များသည်တကယ်သာသနာတော်သုံးရရဲ့ကျေးဇူးရှင်အစ်စ်တွေမဖြစ်ဘူးလားဖြစ်ကျေးဇူးရှင်အစ်စ်တွေဖြစ်တယ်ဒီတော့ဘုန်းကြီးတို့ပရိသတ်တွေလည်းယနေ့သံဃာတော်ရှင်မြတ်တွေကဲ့သို့ပြည့်ပြည့်စုံစုံစာပေတွေမသင်ကြားမလေ့လာမကျက်မှနိုင်တော့လည်းပဲတဏ္ဍာရီတော့နာကြနေတယ်မှတ်သားနေတယ်လေ့လာနေတယ်စီးပူးနေတယ်ဒါလည်းဘာသာသနာကိုဆောင်ရွက်နေတာလဲပရိယတ်တိသာသနာတော်ကိုဆောင်ရွက်နေတာပဲဟောရလားအဲ့ဒီတော့ပရိယတ်တိသာသနာတော်သည်ဘာရဲ့ရည်တော်မြစ်တော်သာသနာတော်သာသနာတော်ရဲ့ရည်တော်မြစ်ပရိယတ်တိလုပ်ငန်းသည်သာသနာတော်ရဲ့ရည်တော်မြစ်ပါပဲဟောဒီပရိယတ်တိသာသနာကွယ်ပြောက်သွားရင်ဟောဒီသာသနာတွေလည်းကွယ်ပြောက်သွားမှာ။ဒါကြောင့်ဟောဒီပရိယတ်တိသာသနာဆိုတဲ့စာပေပို့ချခြင်းတန်ခါတော်ရှင်မြတ်တရားခန့်ကန်တာအင်မတန်ရည်မကြည်ဘူးလားကြည်။အဲဒီလိုရည်ကြည်တဲ့အတွက်တန်ခါတော်ရှင်မြတ်တရားစာပေပို့ချခြင်းစာပေသင်ကြားခြင်းလေ့ကျက်ခြင်းမှတ်သားခြင်းအဲဒီလုပ်ငန်းတွေလုပ်နေတဲ့ပုဂ္ဂိုလ်တွေကိုဘုန်းကြီးတို့ပရိသတ်တွေကအင်မတန်ကျေးဇူးတင်ရမယ်သတော်ကျေးဇူးကြောင့်ယနေ့တရားတွေနာခွင့်ရနေတာသတော်ကျေးဇူးကြောင့်ယနေ့တရားတွေလေ့လာခွင့်ရနေတာသတော်ကျေးဇူးကြောင့်ယနေ့တရားတွေကိုသိခွင့်ရနေတာဒါကြောင့်သာသနာတော်ရဲ့အဓိကကျေးဇူးရှင်များသည်တခြားတရားတခြားပုဂ္ဂိုလ်တွေလားစာသင်နေတဲ့ပုဂ္ဂိုလ်တွေလားဒါကြောင့်ယခုလိုတရားဓမ္မရည်သားကြီးလာပြီးတော့ဓမ္မရည်သားကြီးလာပြီးတော့တရားဓမ္မရည်ကြီးဉာဏ်ချုပ်ကားတော်နေကြပြီမဲ့လို့လည်းပဲတကယ်တော့သာပေပို့ချသင်အပ်လေးချက်ပွားများနေတဲ့သာသနာကြီးတွေကိုလည်းပဲပြစ်မထားရပါဘူးပြစ်မထားကြပါနဲ့ကြိုးကြိုးစားစားနဲ့ထောက်ပံ့ပေးကြရမယ်သာသနာကြီးတွေရည်တည်နေနေအောင်ကြိုးကြိုးစားစားနဲ့အကူအညီပေးကြရပါလိမ့်မယ်ဩသတော်တွေအဲ့ဒီတော့ပင်ပင်ပန်းပန်းအားထုတ်နေကြလို့တို့အေးချမ်းချမ်းနဲ့တရားအားထုတ်ခွင့်ရနေတာပါလားလို့လည်းပဲကျေးဇူးတရားတွေမသိရဘူးလားသိရကောင်းပြီဒါပြင်ရှင်းတဲ့ဆင့်ကြလိုက်မယ်ဟုတ်ရဲ့ရှင်းတင်ဆက်တက်လိုက်တဲ့အခါကျတော့ဘုန်းကြီးတို့ပြိဿတ်တွေကိုယ်တိုင်လည်းပဲယနေ့တရားလာပြီးတော့နားကြတာ ဘာသာသနာကိုထားဆောင်နေတာလေတရားနာနေတာဘာသာသနာပါလေပရိယတိသာသနာဘာဖြစ်လို့တရားနာရတာလဲတရားမနာပဲနဲ့တရားထုတ်လို့မရဘူးလားလို့မေးကြည့်မေးမယ်မရပါဘူးရပါမလားမြတ်စွာဘုရားကသာသနာကို၃ရက်ချထားတာပဲတစ်မျိုးတည်းပြောထားတာမှမဟုတ်ပဲပဲပရိယတိသာသနာဆိုတဲ့တရားနာခြင်းတရားစီဖို့ညမပါပဲနဲ့ဒီသာသနာနှစ်ရကျင့်သုံးလို့ရပါမလားမရဘူးလေကလေးအောက်ကလေကကုံမနေမဲနဲ့အပေါ်ကကြော်တက်လို့မရဘူးဒီတော့အောက်ဆုံးတဲ့ဖြစ်တဲ့လေကကုံနဲ့တူတဲ့ဟောဒီပရိယတိသာသနာအခြေခံကိုကြော်သွားလို့မရဘူးနော်မြတ်စွာဘုရားသခင်ကရောမြတ်ကြီးကပြောတယ်တမ္မာဒိဋ္ဌိဆိုတဲ့အသိဉာဏ်ရဖို့အတွက်မင်းညာဘုံညာနိဗ္ဗာန်ချသာရဖို့အတွက်လောက်ရမယ်လုပ်ငန်းစဉ်နှစ်မျိုးရှိတယ်တဲ့ဘယ်နှမျိုးရှိလဲဒုဝေဟေဒုဒုဝေပစ္စယသာဝကတသမ္မာဒိဋ္ဌိယဥပါဒါယပရိယပတိဝေဒသာသနာလို့ခေါ်တဲ့နော်သမ္မာဒိဋ္ဌိအသိဉာဏ်นี่သစ္စာလေးပါးထိုးတွင်သိနိုင်တဲ့သစ္စာလေးပါးဉာဏ်นี่ထိုးတွင်ပြီးတော့သိနိုင်တဲ့ပရိဝေဒဉာဏ်တွေအဲ့ဒီဉာဏ်ဤရဖို့ရအတွက်ဆိုလို့ရှိရင်လောရမဲ့လုံကနှစ်မျိုးရှိတယ်လို့ပြောတယ်ဘယ်နှမျိုးလို့ပြောလဲဒုဝေဟေတုဒုဝေပစ္စယအကြောင်းတရားနှစ်ပါးရှိတယ်သာဝကတသမ္မာဒိဋ္ဌိယဥပါဒါယတပိတာပုဂ္ဂိုလ်ရအတွက်သမ္မာဒိဋ္ဌိဆိုတဲ့ဟောဒီအသိဉာဏ်တို့အသိဉာဏ်နဲ့ရဖို့ရအတွက်အကြောင်းတရားနှစ်မျိုးရှိတယ်အဲ့ဒီအကြောင်းတရားနှစ်မျိုးကဘာလဲဆိုလို့ရှိရင်ပရာဒေါသဂောသောသစ္စာတို့တန်ဒီသစ္စာနဲ့စတဲ့တရားတွေကိုနာကြပြရမယ်။ဒါရယ်လေ။ဣဇ္ဇတိသသမ္မာမနတိကာရောမိမိခန္ဓာရှိဖြစ်ပျက်ကိုဉာဏ်သိမနဲ့ကြောက်အောင်ကြိုးစားပြရမယ်။တရားထုတ်ရမှာပေါ့။ဘာလို့ရမှာလဲ။နံပါတ်1ကတရားနာရမယ်။နံပါတ်2ကတရားထုတ်ရမယ်။တရားနာတဲ့သာသနာသည်ဘာသာသနာတော်တရားထုတ်တဲ့သာသနာကဘာသာသနာတော်အကြောင်းတရားဘယ်နဲ့ချက်လဲအဲ့ဒီနဲ့ချက်ကိုကျင့်သုံးရင်ကျင့်သုံးမကျင့်သုံးဘူးဆိုရင်နဘာသောသာသနာဖြစ်တဲ့ပရိဝေဒသာသနာသစ္စာသိတဲ့အသည့်ရနိုင်ပါမလားတမ္မာဒိဋ္ဌိဉာဏ်ဤရနိုင်ပါမလားဒါကြောင့်တမ္မာဒိဋ္ဌိယောဥပါဒါယတမ္မာဒိဋ္ဌိအသိဉာဏ်ဤဖြစ်ဖို့ရန်ဟေတုအကြောင်းတရားဒီကဒုဝေနှစ်မျိုးရှိပါတယ်လို့ဆိုတော့အဲ့ဒီနှစ်မျိုးတော့မှနံပါတ်1တည်းတဲ့ပရာဒေါသဂောသောသစ္စာတုတ္တံဒီသစ္စာတရားနာကြပြရမယ်ဟုတ်ရဲ့ဘာတရားနာကြပြရမှာလဲသစ္စာနဲ့စတဲ့တရားနော်တရားနာကြဆိုပေမဲ့ဘယ်တရားနာရမှာလဲသစ္စာနဲ့စတဲ့တရားဆိုတော့သစ္စာနဲ့စတဲ့တရားကိုဘယ်လိုကဟောထားတယ်လဲဖုရားရှင်ဟောထားတာပဲဘယ်တော့ကဟောထားတယ်လဲလွန်ခဲ့သောနှစ်ပေါင်း2000ကျော်က45နှစ်တည်းမဟောဘူးလားဟောတာစတုသစ္စာဝိနည်းမောတော်ဓမ္မနာမနာတိမြတ်စွာဘုရား45နှစ်တိုင်းဟောထားခဲ့တဲ့တရားတွေဟာသစ္စာလေးပါးတရားမပါတဲ့တရားရဲ့လို့မရှိဘူးတဲ့သစ္စာလေးပါးမပါတဲ့တရားရဲ့လို့သစ္စာလေးပါးမှလွတ်တဲ့တရားရဲ့လို့ဒီတော့မြတ်စွာဘုရားဟောတဲ့တရားမှန်ရင်ဘာတရားတွေတော့သစ္စာလေးပါးတရားနော်ဒီတော့တရားနာရမယ်တရားနာရမယ်ဆိုတာကဘယ်သူတရားနာရမှာလဲမင်းမြတ်စွာဘုရားဟောထားတဲ့တရားနာရမယ်သံဃာယနာ6တန်တိုင်တိုင်တင်ထားတဲ့အတည်ပြုထားတဲ့ဘုရားရှင်ကရောမြတ်ကြီးဟောထားတဲ့ပိဋကအဖြစ်3သဲနိကေအဖြစ်5ရက်ဓမ္မကဏအဖြစ် 14,000အဲ့ဒီမှာပါတဲ့တရားတွေဒီတခြားတရားတွေကဘုရားဟောထားတဲ့တရားတွေလားအဲ့ဒီတရားအလုံးဒီသစ္စာလေးပါးမှလွတ်တဲ့တရားမရှိပါဘူးတဲ့အဲ့ဒါကြောင့်မလို့အဲ့ဒီတရားတွေကိုနာမယ်ဆိုလို့ရှိရင်ဘုရားဟောထားတဲ့တရားတွေကိုနာမယ်ဆိုရင်တခြားတရားနာရရောက်လားသစ္စာတရားနာရရောက်လားအဲ့ဒါသစ္စာတရားနာနေတဲ့ပုံစံတွေပဲအဲ့ဒီသဘောအဲ့ဒီညွှန်ကြားချက်အရယနေ့ဘုန်းကြီးတို့ပြိတ္တတင်သစ္စာတရားတွေမနာဘူးလားနာနေလားသစ္စာတရားနာနေပြီသစ္စာတရားနာပြီးတော့သစ္စာတရားနာနေုံနဲ့မိမိတို့ရဲ့လုံငန်းစဉ်ပြီးသွားပြီလားမိတော့နောက်တော့လောရမယ်အကြောင်းဒုတိယအချက်တစ်ချက်ရှိပါသေးတယ်ဘာလို့ရမှာလဲမိတော့အားထုတ်ရမှာ ခန္ဓာရှိဖြစ်ပျက်ကိုဉာဏ်ပြီးမဲ့နဲ့ကဲ့အောင်ကြိုးစားရမယ်။ဘာတယ်လဲပြောကြည့်ပါဦး။ခန္ဓာရှိဖြစ်ပျက်ကိုဉာဏ်ပြီးမဲ့နဲ့ကဲ့အောင်အားထုတ်ရမယ်။ဟောရလား။ဒါကဒုတိယအဆင့်ပေါ့နော်။ပရမအဆင့်ကိုတဲ့ပညာအနေနဲ့ပြောရင်ညာတပညာလို့ခေါ်ပါလေ။ဘာပညာလဲ။ဒုတိယအဆင့်ကဘာပညာပါလဲ။ဟောတာဒုတိယအဆင့်ကိုတိရဏပရိညာလို့ပြောရင်နောက်ဆုံးအဆင့်ကဘာပရိညာဖြစ်မလဲ။ဒါစကလုံးလေးတွေမတူဘူးနော်။အတိဘယ်ကတော့အတူတူပဲ။ဟောရလား။ညာတာပရိညာဆိုတာမြန်မာလိုပြန်လိုက်မယ်ဆိုရင်သိသိသိလိုက်တဲ့တရားတွေသိအောင်လှုပ်ချင်းသည်ညာတာပရိညာ။တရားနာတဲ့သဘောပဲမဟုတ်လား။တရားနာတာကိုပဲပြောနေတာပဲမဟုတ်လား။သိသိသိလိုက်တဲ့တရားတွေသိအောင်လှုပ်ချင်းသည်ဘာပရိညာတော့သေးသေးသိထိုက်တဲ့တရားဆိုရဲကိုကနော်စကလုံးကချင်းချက်ကလေးပါတယ်သေးသေးသိထိုက်တဲ့တရားလည်းဟောရလားသေးသေးသိထိုက်တဲ့တရားဟုတ်တယ်မလားအဲ့ဒီသေးသေးသိထိုက်တဲ့တရားကဘယ်တရားလဲပြီးတော့သစ္စာတရားအဲ့ဒီသစ္စာတရားသေးသေးသိထိုက်တဲ့တရားကိုသိအောင်ကြိုးစားပြရမယ်သိအောင်နာယူပြရမယ်ဟောရလားသိအောင်ကြိုးစားပြရမယ်သိအောင်နာယူပြရမယ်နော်အရာကိုဘာပညာလို့ခေါ်လဲညာတပညာလို့ခေါ်တယ်။ကျွန်တော်တခါကျတော့တိရဏပညာဆိုတာကတိရဏဆိုတာကခေါင်းကြီးတို့အတိဘယ်ကတော့နှမျိုးသုံးမျိုးလောက်ရှိပါလား။ဒါပေမဲ့တစ်မျိုးပဲပြောမယ်ဆိုလို့ချင်းရင်သူကလွန်မြောက်သွားတဲ့သဘော။ဘာသဘောလဲ။လွန်မြောက်သွားတဲ့သဘော။အဲဒီလွန်မြောက်သွားတာဘာလွန်မြောက်သွားတယ်လဲလို့မေးရင်တရမပြောတဲ့အချင်းကလွန်မြောက်ပြီးတော့ကိုယ်တိုင်သိတဲ့အချင်းရောက်သွားတာ။ဟုတ်တယ်မလားတရမပြောတဲ့အခြင်းကနေတရမပြောတဲ့အခြင်းကနေလွန်မြောက်သွားတရမပြောမှသိရမယ်အခြင်းလွန်မြောက်သွားတော့ဘာကလွန်မြောက်သွားတာလဲတရမပြောမှသိရမယ်အခြင်းကိုလွန်မြောက်သွားတာဒီလိုတော့တရားပြောမှသိရမယ်အခြင်းကိုလွန်မြောက်သွားပြီဆိုတာဘာပြောတာလဲဆိုတော့ကိုယ်တိုင်သိသွားပြီလို့ပြောတာဟုတ်ရလားကိုယ်တိုင်သိသွားပြီကိုယ်တိုင်စုံစမ်းလို့ကိုယ်တိုင်စူးစမ်းလို့ကိုယ်တိုင်ရှင်းလို့ကိုယ်တိုင်သိသွားပြီအဲ့ဒါဘာပညာလဲစေတနာပညာသာသနာအနေနဲ့ပြောရင်ဘာသာသနာလဲပฏิပတ်တိသာသနာပฏิပတ်တိသာသနာရှင်းစေတရားပါနော်ပฏิပတ်တိသာသနာအဲ့ဒါပရိပါဒိသာသနာတကုဖြစ်ဖို့ရံဒိဋ္ဌနာပညာတကုဖြစ်ဖို့ရံသတ္တဘာပြောတဲ့အသီးကနေလွန်ပြီးတော့ကိုယ်တိုင်သိတဲ့အသီးဖြစ်ဖို့ရံဆိုလို့ရှိရင်ပါလို့ရမလဲဆိုတော့မြတ်စွာဘုရားကပြောခဲ့တယ်လေနော်ဣဇ္ဇတိသသမ္မာမနတိကာရောတဲ့ဘယ်လိုပြောခဲ့လဲဣဇ္ဇတိသသမ္မာမနတိကာရောဟောပြီးပါဠိကနားမလဲဘုရားမြန်မာလိုပြန်လိုက်တဲ့အခါကျတော့ဣဇ္ဇတဆိုတာမိမိခန္ဓာကိုပြောတာမိမိခန္ဓာနော်ဣဇ္ဇတဆိုတာကမိမိခန္ဓာမိမိခန္ဓာဆိုတာအပြင်လားအတွင်းလားအတွင်းပေါ့နော်အပြင်ဘက်တွေပြောတာမဟုတ်ဘူးအပြင်ဘက်တွေကိုပြောတာမဟုတ်ဘူးအတွင်းကိုပြောတာတဏ္မာကောင်းစာမနတိကာတော့နှလုံးသွင်းပေးရမှာနော်ဒီလိုတော့တရားရှုတဲ့ပုဂ္ဂိုလ်သည်အပြင်အာယုံပြရမှာလားအတွင်းအာယုံပြရမှာအပြင်ကိုနှားကြည့်ရမလားအတွင်းကိုစိုက်ကြည့်ရမလားအတွင်းကိုစိုက်ကြည့်ရမလားဥပမာမျက်စိကနေမြင်တယ်နော်မြင်မြင်သမ ्या အယုံလေးတွေကြည့်ပြီးတော့ဝိပဿနာတင်လို့ရပါမလားသောတာထက်သောတာတုတည်ဆောင်းလောကောင်ကြီးကြည့်ဝိပဿနာတုဝိပဿနာဖြစ်အောင်ဖြစ်ပြည့်ရှုလို့ရပါမလားသမထဖြစ်အောင်တော့ကြည့်လို့ရကြရမလားတန်ဝေကညာဖြစ်အောင်တော့ရှုလို့ရကြရမလားဟုတ်ရလားဝိပဿနာဉာဏ်ဖြစ်ပါမလားမဖြစ်ဘူးတရားရဲ့ရောက်ခန္ဓာသွားကြည့်လို့ဝိပဿနာဖြစ်ပါမလားအတန်ကလေးတစ်ခုကြားတယ်အတန်လေးနားမှာလာမတိုက်ဘူးလားတိုက်အတန်လေးအတွင်းကလားအပြင်ကလားအပြင်ကအပြင်ကအတန်လေးဒီနားအကြည့်ဆိုတဲ့အတွင်းကိုလာတိုက်ပါတယ်ကြားစက်ကလေးမပေါ်ဘူးလားပေါ်လားအဲ့ဒီကြားစက်ဒီအပြင်မှာပေါ်လားအတွင်းမှာပေါ်လားဝိပဿနာရှုတဲ့ပုဂ္ဂိုလ်သည်အခုပြောတဲ့အတိုင်းဆိုရင်အပြင်အာယုံပြုရှုရမလားအတွင်းအာယုံပြုရှုရမလားဒီလိုတော့အတန်ကလေးကိုနားထောင်ပြီးတော့အတန်ကလေးဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်လုံးနေလို့မရဘူးဟုတ်တယ်မလား အတန်ကလေးကိုနားထောင်ပြီးတော့အတန်ကလေးဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဒီလိုလုပ်နေလို့မရဘူးအပြင်အာယုံပြုရမလားအတွင်းအာယုံပြုရမလားအတွင်းအာယုံပြုရင်အတွင်းမှာဘာရှိတော့လို့မေးတော့နားကြည့်တာရှိတယ်နားကြည့်တာတိချာလားယုံလားတို့ကိုကြည့်နိုင်ရင်ကြည့်မကြည့်နိုင်ရင်နားကြည့်တာမှဘလို့ပေါ်လဲကြားစိတ်ပေါ်တယ်ဘလို့ပေါ်ပါလိမ့်အဲ့ဒီတော့ကြားစိတ်ကိုကြည့်ပေါ်ဟုတ်တယ်မလားကြားစိတ်မမှာပေါ်တော့နားကြည့်နေတဲ့တန်တဲ့တော့ဘာစိတ်ပေါ်မယ်ကြားစိတ်မမှာပေါ်မယ်အဲ့ဒီနားကြည့်တဲ့မှာကြားစိတ်ကလေးပေါ်တယ်အဲ့ဒီကြားစိတ်ကလေးကိုအာရုံပြုကြားစိတ်ကလေးဖြစ်တယ်ပြက်တယ်တော့ထပ်ပြီးတော့ကြားစိတ်ကလေးအစ်စ်ပေါ်တယ်သူလည်းပြက်သွားတယ်တော့ကြားစိတ်ကလေးအစ်စ်ပေါ်တယ်သူလည်းပြက်သွားတယ်ပေါ်လာလိုက်ပြက်သွားလိုက်ပေါ်လာလိုက်ပြက်သွားလိုက်အသာအာရုံပြုရမလားကြားစိတ်အာရုံပြုရအခုပြောထားတယ်လေဣဇ္ဇတိဇ္ဇလို့ပြောထားတယ်ဣဇ္ဇတိဇ္ဇဆိုတဲ့ကောကအပြာယုံပြည့်ရှိရမလားအတွင်းအာယုံပြည့်ရှိရသမ္မာမနတိကတော့မှန်မှန်ကန်ကန်နှလုံးသွင်းပြလိုက်ပါရှုမှတ်ပြလိုက်ပါခန္ဓာရှိပြပက်ကိုဉာဏ်သိမနဲ့ကဲအောင်ကြိုးစားပြလိုက်ပါဒီလိုမလားအဲ့ဒီနံပါတ်၁ကဘာလို့ရမလဲသစ္စာတရားနာရမယ်နံပါတ်၂ကသစ္စာလို့အာထုတ်ရမယ်နံပါတ်၁ကဘာပါလဲနံပါတ်၂ကသစ္စာလို့လုံ90ဘယ်လိုမျိုးလဲသာသနာအနေနဲ့ပြောရင်နံပါတ်၁ကဘာသာသနာနံပါတ်၂ကဘာသာသနာပရိညာအနေနဲ့ပြောရင်နံပါတ်၁ကဘာပရိညာနံပါတ်၂ကဘာပရိညာဟောင်းတော့ပရိသတ်တွေကဘာပရိညာကိုလုံငန်းလို့ဘာပရိညာကိုလုပ်နေတာလဲဘာသာသနာကိုထမ်းဆောင်နေတာလဲပရိယတ်သာသနာထမ်းဆောင်နေတာဟုတ်တယ်မဟုတ်လားသဘောပေါက်ပြီနော်ကျွန်တော်တို့သင်တဲ့ပြောလိုက်ပါမယ်အဲ့ဒီပရိယတ်သာသနာထမ်းဆောင်နေတာဘာသိဖို့လဲလို့မေးလို့ရှိရင်အရှုကံတရားလေးတွေသိကြတို့နော်နံပါတ်1ပฏิပါတိသာသနာကကိုယ်နဲ့ကျင့်ရတော့မလားဟုတ်တယ်မဟုတ်လားကိုယ်နဲ့ကျင့်ရတော့မယ်မိမိခန္ဓာမှာရှိတဲ့သဘောတရားကလေးတွေကိုကိုယ်နဲ့ကျင့်ရတော့မယ်ပွားမဝင်ခင်အပြင်ကကျင်းပဆိုတာလိုပဲပฏิပါရိသာသနာနဲ့လက်တွေမရှိခင်မှာလက်တွေနှလုံးမသွင်းခင်မှာလက်တွေမဆင်းခြင်းခင်မှာနော်တင်းတင်းတရတဲ့တရားကလေးတွေကြိုတင်ပြီးတော့သိထားမှအဆင်ပြေပါလိမ့်မယ်အဲဒီတော့တင်းတင်းတရတဲ့တရားကလေးတွေကြိုတင်သိဖို့ရန်အတွက်ပရိယတ်ဒီသာသနာကိုထမ်းဆောင်ရပါလိမ့်မယ်ညာတာပရိညာတိကိုပိုင်အောင်ကြိုးစားရပါလိမ့်မယ်ညာတာပရိညာတိပိုင်မှာဘာပရိညာပိုင်ပါလဲယတာပညာတိမပိုင်ရင်တိရဏပညာတိပဲပိုင်မယ်ဟုတ်တယ်မလားအဲဒါကြောင့်တိရဏပညာတိပိုင်ခြင်းပါလေဆိုဘာပညာကိုပိုင်အောင်လုပ်ရမှာယတာပညာတိကိုပိုင်အောင်လုပ်ရမယ်ဒါလေးမှတ်ထားပါနော်ဟောပြီယတာပညာတိကလေးနဲ့သိသိသိရတဲ့တရားတွေသိအောင်ကျင်းစားပါဆိုတော့အခုနပြောခဲ့တဲ့ဘာတရားတွေလဲလို့မေးရင်သစ္စာတရားဘာတရားတွေလဲအဲ့ဒီသစ္စာတရားဒီတရားတရားလားအရှုခံတရားလားအရှုခံတရားနော်ဒုက္ခသစ္စာဆိုတာကအရှုခံတရားကဲနောက်တစ်မျိုးမေဃသစ္စာဆိုတာကဒီချာလားအရှုညာတရားလားမေဃသစ္စာဆိုတာကအရှုညာတရားနော်သမုဒိယသစ္စာဆိုတာကဒီချာတရားလားပယ်ရမယ်တရားလားသမုဒိယသစ္စာကပယ်ရမယ်တရားဏိရောဓသစ္စာဆိုတာဒီချာလားဆန်းရောက်ရမယ်တရားလားဒီလိုတိသ္စာတရားနာကြားရမယ်ဆိုပေမဲ့လို့လည်းပဲသစ္စာကဘယ်မျိုးရှိလဲ၄မျိုးရှိတာကိုအဲ့ဒီ၄မျိုးလုံးကိုကြိုတင်ပြီးတော့လေ့လာထားဖို့မလိုဘူးလားလို့လားနံပါတ်၁ပါသေးတယ်ဘယ်လိုပါပဲလို့ကြိုတင်သိမထားရင်မိတ်ဆွေလို့မတင်ဘူးလားတဲ့အပေါင်းအသင်းနဲ့မမာဘူးလားမားဒီလိုဆိုတော့မိတ်ကောင်းဆွေကောင်းနော်ဟောမဟုတ်ကြိုတင်သိထားတဲ့အခါကျတော့ရှောင်ရတဲ့ရတာလွယ်သွားတာပေါ့အခုလည်းဘုန်းတော်ပရိသတ်တွေကဒုက္ခသစ္စာအကြောင်းကိုကြိုတင်သိထားပြီဆိုရင်ဒုက္ခသစ္စာဘယ်လိုပါပဲဆိုတာကိုရင်ဆိုင်တွေ့တဲ့အခါကျတော့အော်ဒါလေးကဒုက္ခသစ္စာပဲဒါလေးကဒုက္ခသစ္စာပါပဲလို့သဘောမပေါက်ဘူးလားပေါ့ဒုက္ခသစ္စာပါပဲလို့သဘောပေါက်မှဒုက္ခဆိုတာကဆင်းရဲခြင်းသစ္စာဆိုတာကအမှန်တရားသစ္စာဆိုတာအမှန်တရားကိုသိမယ်သိမို့ရင်သစ္စာဆိုတာအမှန်တရားသိပါမလားကျန်တော့တခါကျတော့ အဲ့ဒီဒုက္ခသစ္စာကိုတည်တည်ပေးနေတာကဘယ်လိုအသိပေးနေတာလဲမေဃသစ္စာကတည်ပေးနေတာဘယ်လိုကတည်ပေးနေတော့ဒီလိုဆိုရင်ဒုက္ခသစ္စာကိုဘယ်လိုနဲ့တည်ပေးရမှာလဲအဲမေဃသစ္စာနဲ့တည်ပေးရမှာဒုက္ခသစ္စာကရှုခံတရားဆိုရင်မေဃသစ္စာကဘာလဲအေးအဲ့ဒီတော့မေဃသစ္စာတဲ့ရှုညာတရားကလေးကိုလည်းပဲဩဒိလိုရှုရမယ်ဒီလိုမှတ်ရမယ်ဘယ်လိုနဲ့ရှုရမယ်ဘယ်လိုနဲ့မှတ်ရမယ်ကျုပ်နေပြီးတော့သိထားဖို့မလိုဘူးလားလို့အဲ့ဒါဒီတရားတရားလားမဲခင်တရားလားမဲခင်တရားဆိုတာဘလို့လေးပါလိမ့်မလဲလို့ကိုယ်ကိုယ်တိုင်သိအောင်ကြိုးစားထားရမယ်။အော်ဘလို့ကျုပ်ဘလို့မှတ်မှမဲခင်ဖြစ်မယ်မဲညာဖြစ်မယ်ဘလို့လို့ဘလို့ကျုပ်ဘလို့မှတ်မှအော်တမ္မာဒိဋ္ဌိအစစ်ဖြစ်မယ်တမ္မာဒိဋ္ဌိအပြညာရမယ်ဒီလိုအရှုညာတရားလေးတွေနဲ့ပတ်သက်လို့လည်းပဲကျုပ်တင်ပြီးတော့သိထားဖို့လိုမလို့ဒီတော့ဒုက္ခသစ္စာကိုသိရင်ဗာသိမယ်အရှုကတရားကိုသိမယ်။မေဃသစ္စာကိုသိရင်ဗာသိမယ်။အရှုဉာဏ်တရားကိုသိမယ်။ဒီလိုမဟုတ်လား။နောက်ကနံပါတ်3သစ္စာကသမုဒိယသစ္စာကိုလည်းမသိရဘူးလားသိရပါလား။သမုဒိယသစ္စာကဘာလို့ရမယ့်သစ္စာပါလိ။ပယ်ရမယ့်သစ္စာနော်။ဖက်တွေထားရမယ့်သစ္စာလားပယ်ထားရမယ့်သစ္စာလား။နိမ့်နိမ့်သက်သက်လက်ခံထားရမယ့်သစ္စာလား။ကိုယ်စီကနေပြီးတော့မကွာကွာအောင်ကြိုးစားပြီးတော့ဖယ်ရှားပြရမယ်သစ္စာလားအဲ့ဒီသစ္စာအကြောင်းကိုလည်းကြိုတင်ပြီးတော့သိဖို့မလိုဘူးလားအဲ့ဒီလိုမှသိမှထားဘူးဆိုရင်ရန်သူကမိတ်ဆွေထင်သွားလိမ့်မယ်ဟုတ်ရဲ့လားသမုဒိယသစ္စာကြီးတွေ့နေပါရဲ့နဲ့ဩဒါကဖယ်ရှားရမယ်သစ္စာဩသူ့ကိုသွန်ပြရမယ်သစ္စာသူ့ကိုမိမိလက်မခံဘဲနဲ့မိမိတဏ္ဍာကနေပြီးတော့မပြောက်ပြောက်စွန့်ခွာပြရမယ်သစ္စာအဲ့ဒီလိုသိမှသာဘူးဆိုရင်မိတ်ဆွေထင်ပြီးတော့လက်ခံမိပါလိမ့်မယ်အဲ့ဒီလိုလက်မခံမိအောင်ခွင့်တော်ပရိသတ်တွေကမိမိရဲ့ယံလိုဖြစ်တဲ့သမုဒိယသစ္စာရဲ့အကြောင်းကိုလည်းပဲကြုံတင်ပြီးတော့သိထားဖို့လိုပါတယ်သမုဒိယသစ္စာကတရားတရားတွေလားကိလေသာတရားတွေလားအချုပ်ကတော့တဏှာပေါ့ဘယ်လိုလဲเอตนะเตยานี่แหละกว่าจันทกิริตาเตยานี่พ่อนี่แหละပြောมั้ยဆိုရင်กิริตาโวโตกัมมาโวโตเนาะอริเตยานี่ที่มีมีเยตันธรรมะไม่ใช่ป่ะล่ะใช่นี่ล่ะก้าวญูไปได้เตยานี่ล่ะไม่ก้าวญูไปได้เตยานี่ล่ะไม่ก้าวญูไปได้เตยานี่เนาะอริเตยานี่ก็ลักษณะมีเนี่ยด้วยตันตระกิริยาที่ช่องมาชันตาทุกข์ฤยาแก่ดาล่ะทุกข์ยะทุกข์ฤยาแก่ดาล่ะအရိကရိတာတရားတွေကိုမိမိတဏ္ဍာမှာလက်ခံထားသည့်အတွေ့အဖို့ပြုထားသည့်အတွေ့တဏ္ဍာဒုတိယပုရိသောဒီကမ္မဒါနသန္ဒရာဆိုရည်အတိုင်းပဲသန္ဒရာခီလန်းနေမရှိခဲ့ဘူးလားရှိခဲ့။ဩနာသေးသေးတွေနဲ့မတွေ့ခဲ့ရဘူးလားတွေ့ခဲ့ရ။သုံးရင်ပုစုကိုကျွေးကျဲစားရတဲ့ဒုက္ခမျိုးစုံမခံရဘူးလားခံရ။ဘယ်တရားတွေကိုလက်ခံထားပြီလို့တော့သမုဒိယသစ္စာတရားတွေလက်ခံထားပြီလို့ဟုတ်လား။အေးအဲ့ဒါတွေကသမုဒိယသစ္စာလက်မခံရဘူးအဲ့ဒီတရားတွေတွေ့ရင်မသေးသေးအောင်တတ်ရမယ်ကိုယ်တဏ္ဍာမှာမပေါ်အောင်ကြိုးစားရမယ်ဒီလိုနဲ့ကြုံတင်သိထားဖို့မလိုဘူးလားလို့လားအဲ့ဒီလိုကြုံတင်သိထားတဲ့အခါကျတော့ဒီတရားတွေနဲ့တွေ့လာလို့ချင်းအာဒီတရားတွေကငါကောင်းကျိုးပေးမဲ့တရားမဟုတ်ဘူးဒီတရားတွေကငါဒုက္ခပေးမဲ့တရားတွေသံသရာရှင်အောင်ကျေးဇူးပြုမဲ့တရားတွေနိဗ္ဗာန်ရောက်ချောင်းတရားမှမဟုတ်ပဲဟောဒီတရားတွေကငါဘယ်တော့မှလက်မခံဘူးဟောဒီတရားတွေကငါဘရောမှာမသိမ့်တိုင်းတော့ဘူးဟောဒီတရားတွေကငါဘရောမှာဖက်ပြမထားတော့ဘူးဟောဒီတရားတွေကငါတန်တန်ကနေပြီးတော့မကင်းကင်းအောင်ထေရှားပြရမယ်ဆိုတဲ့အသည့်ဒီမရဘူးလားရအဲ့ဒါကြောင့်အရိယသင်္ကလေးတွေသိဖို့ရန်အတွက်လည်းပဲဘာသစ္စာကိုသိအောင်ကြိုးစားထားရမှာလဲသမုဒိယသစ္စာအကြောင်းသိအောင်ကြိုးစားထားရမယ်ဟုတ်ရလားအဲ့ဒီတော့သမုဒိယသစ္စာအကြောင်းလည်းပဲခေါင်းတော်ပြိဿတွေကသိအောင်ကြိုးစားထားရပါအောင်မယ်။နံပါတ်1ကဗာသစ္စာကိုသိအောင်ကြိုးစားရမယ်။နံပါတ်2ကမေဃသစ္စာအကြောင်းသိအောင်ကြိုးစားရမယ်။နံပါတ်3ကနံပါတ်4ကនិရောဓသစ္စာဟုတ်တယ်မလား။အဲ့ဒီတော့និရောဓသစ္စာတရားတရားလားနိဗ္ဗာန်တရားလား။နိဗ္ဗာန်အကြောင်းလည်းသိအောင်ကြိုးစားထားရမှာပဲ။အနိဗ္ဗာန်တရားဘာမှမသိဘူးကိုမသိဘူးပဲနဲ့နော်ကိုမမြင်ဘူးပဲကိုမရောက်သေးဘူးပဲလို့ကိုသွားရမယ့်ပန်းတိုင်းဘာစရာတော့သိအောင်ကြိုးစားရမှာပေါ့အဲ့ဒါတော့မမလို့ချင်းဘယ်သွားမလဲနိဗ္ဗာန်နိဗ္ဗာန်ဘယ်သဘောရှိတယ်မသိဘူးနိဗ္ဗာန်ကဘယ်လိုတရားမျိုးလဲမသိဘူးမသိတဲ့နေရာဘာလို့သွားကြရတာတော့မေးရင်ဘယ်လိုလုပ်ပြောမလဲ မပြောရဘူးဟုတ်တယ်မလားမင်းရင်မပြောရဘူးလေအဲ့တော့ကိုသွားခြင်းတဲ့နေရာရဲ့အကြောင်းကိုလည်းပဲဘုန်းတော်ပြိဿတ်တွေကကြုံတင်ပြီးတော့သိအောင်မကြိုးစားရဘူးလားကြိုးစားရမှာလားကိုသွားခြင်းတဲ့နေရာလဲရောက်ခြင်းတာလဲနိဗ္ဗာန်ပဲမြတ်မပြေခြင်းတာလဲအဲဒီလိုနိဗ္ဗာန်ကိုရောက်ခြင်းပါတယ်နိဗ္ဗာန်ကိုသွားခြင်းပါတယ်ဆိုရင်နိဗ္ဗာန်ဘာသဘောရှိတယ်ဆိုတာလေးတော့ကြဲကြဲဝုန်းဝုန်းမဟုတ်တော့မှအသေးစိတ်မဟုတ်တော့မှအချင်းချောက်ကလေးတော့သိဖို့မလိုဘူးလားလားသဘောလောက်ကလေးတော့သိဖို့မလိုဘူးလားလို့လားအဲဒီတော့နိဗ္ဗာန်นี่ဘာသဘောရှိတယ်ဆိုတာကလေးကိုလည်းပဲသိအောင်ကြိုးစားပြရမယ်အဲဒီတော့ကြိုးစားပြခြင်းนี่ဘာသစ္စာကိုသိအောင်ကြိုးစားနေတာပါလေနိရောဓသစ္စာကိုသိအောင်အဲဒီတော့ကြိုးစားရမယ့်သစ္စာဘယ်နှမျိုးလဲသိအောင်ကြိုးစားရမယ့်သစ္စာဘယ်နှမျိုးလဲလက်တွေ့မသိသေးပေမဲ့လို့လည်းပဲကြိုတင်ပြီးတော့လေ့လာပထားရဘူးလားကြိုတင်ပြီးတော့လေးလာထားဖို့ရန်အတွက်သစ္စာလေးပါးနဲ့ပတ်သက်တဲ့တရားတွေမနာရဘူးလားနာရပါလားအဲဒါကြောင့်မလို့ခုနကဘယ်လိုပြောလဲပရာဒေါသသောသောသစ္စာနုတ္တိသစ္စာလေးပါးနဲ့ပတ်သက်တဲ့တရားတွေနာကြလိုက်ပါအောင်နဲ့တရားထုတ်တော့မယ်ဆိုရင်လေဟုတ်တယ်မလားအခုတရားထုတ်ခြင်းနဲ့တရားထုတ်ဖို့ရောက်လာကြတယ်ကဲတရားထုတ်ဖို့ရောက်လာကြတဲ့ပုံစံတွေကိုဘာမှမပြောမနဲ့မင်းတရားထုတ်ပါလို့ပြောလို့ဖြစ်ပါပါမဖြစ်ဘူးဘလို့မှမလုပ်တတ်ဘူးနော်ဒီမကူတတ်တဲ့သူခြေတော်တစ်ဘက်ကိုင်းလက်တစ်ဘက်ကိုင်းပြီးတော့ရေထဲပြေးချနေရုံပဲရှိမှာဟုတ်တယ်မလားရေနေဒုက္ခရောက်မှုရောက်မှာတော့ဘာကျေးဇူးများပါလဲအဲဒီတော့ကိုယ်ပေါ်ကိုယ်နည်းလေးတော့သိနေတော့သိင်ပေးဖို့မလိုဘူးလားလို့လေ့လာထားဖို့မလိုဘူးလားလို့အဲဒါကြောင့်မလို့လက်တွေ့တရားထောက်တော့မယ်ဆိုလို့ရှိရင်ဘာကြောင့်နားလဲအလုံးရပါလဲသစ္စာမလဲဘာကြောင့်လဲဘာသစ္စာတွေတော့အမှန်ကတော့စိတ်တမ်းပြောရင်တော့နော်ဒုက္ခသစ္စာသမုဒိယသစ္စာဒီလိုမလားဒါပေမဲ့ဘုန်းကြီးကဘုန်းကြီးတို့ပြိဿတ်တွေကိုနော်ဒုက္ခသစ္စာကရှုကံတရားမေဃသစ္စာကရှုညာတရားဒီစိတ်လေးသိစေခြင်းလို့ဟုတ်တယ်မလားဒုက္ခသစ္စာကဘာတရားလဲမေဃသစ္စာကအဲ့ဒီဒုက္ခသစ္စာနဲ့အဲ့ဒီမေဃသစ္စာတကူတိုက်ဆိုင်လိုက်တော့မှဘာသစ္စာတွေသိသွားတာလဲအကျိုးတရားမှုကသမုဒိယသစ္စာသိတဲ့အကျိုးဟုတ်တယ်မလားပရမဘာသစ္စာကိုမြင်အောင်ကြိုးစားရမယ်ဘလူနဲ့ကြိုးစားရမယ်မေဃသစ္စာနဲ့ကြိုးစားလိုက်တော့မှမိမိရဲ့တဏ္ဍာမှာဘာသစ္စာတွေသိသွားမှာလဲသမုဒိယသစ္စာတွေသိသွားပြီဆိုမှနော်ကိလေသာပုံမိတွေတောက်လောင်မှုတွေငြိမ့်သွားပြီဆိုမှအငြိမ့်ချက်တွေမရဘူးလားရနောက်ဆုံးအငြိမ့်ချက်ကဘာသစ္စာလဲนิโรธะติสสาถ้าอย่างพ่อยิงก็ติสสา4บาก็ลงงานกุเนี่ยจี้ไปแล้วเสร็จไปแล้วเนาะตาได้เสร็จไปเลยส่วนเนาะทุกขะติสสาตมุริยะติสสานิโรธะติสสาเมฆะติสสาทีละขึ้นน่ะโกถ้าก็สาได้ป่ะเนาะพ่อยิงก็ยินดีฮ้อแม่เตียอ่ะอย่าลงงานเป็นตบอเตียอ่ะอย่าบาติสสาก็เลยสาเปาะเลยทุกขะติสสาก็สาเปาะเลยตะริดาทุกขะติสสาก็สาเปาะเลยทีเดียวพ่อยิงปริตัตติก็เลยเว้ยปรมาสงฆ์บาติสสาจองติอย่างลงอย่างมาเลยทุกขติสสาจองติอย่างลงอย่างมาเลยมั้ยอะนี่น่ะทุกขติสสาจองติอย่างลงอย่างมาเลยมั้ยรู้สรอกทุกขติสสาဆိုတဲ့နေရာမှာဒုက္ခရဲ့ติสสาရဲ့နှမျိုးပိုင်းလိုက်ပေါ့ဟုတ်ရလားဘယ်လိုပိုင်းမလဲဒုက္ခติสสาဆိုတဲ့စကလုံးလေးကိုဖွဲကြည့်လိုက်ရင်ဘယ်လိုနဲ့ဘယ်လိုတွေ့ဒုက္ခရဲ့ติสสาဆိုတာကတော့အမှန်တရားပေါ့ဟုတ်လားသိစားတာကအမှန်တရားအမှန်တရားဆိုတော့ဘယ်တော့ဒီမှန်မလဲဆိုရင်နော်ဟောဒီဒုက္ခဆိုတဲ့စကားလုံးလေးကိုကြည့်ပြီးတော့ကိုယ်ကသုံးသပ်ရလိမ့်မယ်ကိုယ်မြင်တဲ့ဒုက္ခဒီဘယ်လိုဒုက္ခမျိုးလဲဆိုတာကိုကြည့်ပြီးတော့မှကိုယ်မြင်တဲ့ဒုက္ခဟာအမှန်ဒုက္ခဟုတ်မဟုတ်ကိုယ်ကလည်းကိုယ်သုံးသပ်ဟုတ်တယ်မဟုတ်လားအဲ့ဒီတော့တကယ်အမှန်ဖြစ်တဲ့ဒုက္ခဘယ်လိုဒုက္ခဆိုတာကိုခေါင်းကြီးတို့ပြောပြမယ်ဒီတော့ခေါင်းကြီးတို့ပြိတ္တတွေကယနေ့ဒုက္ခအကြောင်းတွေမသိဘူးလားသိနေကြလားအများကြီးเนาะတစုံတရားလေးများစဉ်းကျင်စရာလေးများတွေ့လာပြီဆိုလို့ရှိရင်ဘယ်လိုကြီးလဲဒုက္ခဒုက္ခကြီးရတာပဲမဟုတ်လားဩဒုက္ခပါပဲမကြီးဘူးလားကြီးကျန္တရာကလေးတစုံတရားချင်းရင်ဘယ်လိုကြီးလဲဩဒုက္ခပါပဲဩဒုက္ခပါပဲဩဒုက္ခပါပဲလို့သာကြီးနေတာအဲ့ဒီဒုက္ခကဘာဒုက္ခလဲလို့မေးရင်ဘယ်လိုပြောယတနာဖြစ်ရင်အဲ့ဒီယတနာကိုဒုက္ခလို့ပြောမှာပေါ့မပြင်းလဲတာတွေ့ရင်လည်းမပြင်းလဲတာကိုဒုက္ခလို့ပြောမှာပေါ့ ဆင်းရဲတာတွေ့ရင်လည်းဒီဆင်းရဲတာကိုဒုက္ခလို့ပြောမှာပေါ့အခဲခဲကိုတွေ့ရင်လည်းအဲ့ဒီခဲခဲကိုဒုက္ခလို့ပြောမှာပေါ့ဒီလိုမလားမြတ်စွာဘုရားကပြောထားတယ်လေဓမ္မစကားပေါ်တဲ့နောက်သုတ်တံမှာဇာတိပိဒုက္ခသရပိဒုက္ခဗျာတိပိဒုက္ခမရဏံဇာတိပိဒုက္ခသရပိဒုက္ခဗျာတိပိဒုက္ခမရဏံပိဒုက္ခအတ္တိယေဟိတံယောဂောဒုက္ခပိယေဟိဝိပယောဂောဒုက္ခယံပိစ္ဆာနတ္တပတိတံပိဒုက္ခတန်ခိတ်တိနာပိစုပါဒနဲ့ခန္ဓာဒုက္ခမောဟုလားဟောတာအဲ့ဒီတော့မြတ်စွာဘုရားကဒုက္ခတွေစင်းထုတ်ပြလိုက်တယ်နော်နံပါတ်1တဲ့ပရိသတ်နေရတာဒုက္ခတရားပါပဲတဲ့နံပါတ်2ဒုက္ခကဘယ်လိုလဲလဲပရိသတ်နေရတာဒုက္ခတရားกว่าဘယ်လိုကပြောခဲ့တာဘုန်းကြီးတို့ပရိသတ်တွေကယနေ့ကိုယ်ပရိသတ်နေလာခဲ့တဲ့မိခင်ရဲ့ဝမ်းကိုလဆယ်လပြန်အာယုံပြုလို့ရလားမရဘူးဒီလိုမလားစားတဲ့ပြည်ထဲမှာတော့စားသိစားချက်အောက်ထက်ဝန်းရံပေါန့်နိုင်ကြီးလောက်ကြီးမြောင်မဲ့မဲ့နေဝမ်းတိုက်ဝဲပင်တိုက်လောက်လို့အောက်ကိုကြောက်ကိုဝမ်းပြုတို့နဲ့ကိုကြဦးကောင်းထားလျက်မိပြားလက်စုပ်သိခွလုံးမမြောက်ဟောကောင်းသိနေမလုံးမချက်သေးတော့လက်ဝဲစိတ်တငယ်လို့အလံမယ်မိမွေငယ်ရှိသားအမိစကားပူအစ်စားလေကိုယ်သာဆက်ဆက်တက်ပြတစီဆယ်လာနေ၍လေးခမ်းမစ္စဥသောချတာမဲဝတို့ရောက်သံကောင်းပေါက်ကဆွဲမြောက်စင်ပြောင်းတန်းတောင်းကြိတ်ကြိတ်ကြိတ်ချေပုံနေရိကပြင်တို့ကြလေအသသည်ဟံကြည်ပြဒုက္ခဖြစ်များလာသည်လက်ဆာဇာတိဖြစ်ရင်ဒီစားတဲ့တော့မဆိုးဘူးလားဆိုးအဲ့ဒီတည်းခံစားခဲ့ရတယ်လို့တော့မပြောဘူးလားပြောဘယ်လိုသိလဲမင်းဘယ်လိုမှမသိဘူးဖိုင်းရယ်စားတဲ့ပါလို့လားပါလို့လားပြောလိုက်တယ်ကိုကိုတိုင်းလည်းမသိခဲ့ဘူးဟုတ်တယ်မလားမိခင်ရဲ့ဝမ်းမှာစာသိတို့စာကျက်တို့ပေါ့နာညီလောင်းတို့နာသလားမွှေးသလားအဲ့ဒီအချိန်ခါမှာနာနဲ့စိတ်ပေါ်သလားမွှေးနဲ့စိတ်ပေါ်သလားဘယ်သူမှအတိမပြုတ်နိုင်ဘူးဟုတ်တယ်မလားခေါင်းကြီးတော်ဘိဓမာလိုရာပြောမယ်ဆိုမိခင်ရဲ့ဝမ်းမှာဝင်လေထွက်လေမရှိဘူးရှိရလားမိခင်ရဲ့ဝမ်းမှာဇောစိတ်မရှိဘူးဟုတ်တယ်မလားမိခင်ရဲ့ဝမ်းမှာဇောစိတ်မရှိတဲ့အတွက်ဘာသိတယ်မင်းဘာမှမသိဘူးဝင်လေတက်လည်းမရှိတဲ့နံသလားမွေးသလားမေးရင်နံမလည်းမသိဘူးမွေးမလည်းမသိဘူးဒီလိုဆိုတော့မိခင်ရဲ့ဝမ်းမှာရှိတဲ့ဒုက္ခတွေသူပါသိတယ်လည်းမေးတော့ဘာမှမသိဘူးဒီလိုမလားဒီလိုဆိုရင်ဇာတိဒုက္ခဆိုတာအတာထားလုံတော့လုံလာခဲ့ပြီကိုယ်ကလည်းပါသိတယ်လည်းမေးတော့ဘာမှမသိဘူးစားတဲ့ပါရလောက်ပဲသိတယ်စားတဲ့ပါရလောက်နဲ့ဘုန်းကြီးတို့ပြိတ္တာကြောက်မယ်ထင်လားမကြောက်ဘူးဒီလိုမလားကျန်တော့ကဒုတိယမှာကြည့်လိုက်ဇာတိဒုက္ခပြီးတော့ဘာဒုက္ခလဲကရာဒုက္ခနော်ရွတ်တော့ယွင်းယူနော်ပုံမင်းမဆက်ဖြစ်ရခြင်းဆိုတဲ့ကရာဒုက္ခဒါတွေကောင်းမရှိဘူးလားရှိလားဩနည်းနည်းလေးထားလိုက်တဲ့အခါကျတော့ဒီမိုးကနေမောင်ကနေရင်းကနေကြံကနေဟုတ်တယ်မလားဒူလေးကနားသလိုလိုခါကလေးကခိုင်းသလိုလိုဩဒီနေရာလာပြီမှာဟိုနေရာခြေတော်လေးကကြာသွားသလိုလိုမရှိဘူးလားရှိဒုက္ခဒုက္ခလို့တော့မကြီးဘူးလားကြီးလားဒုက္ခဒုက္ခလို့တော့ကြီးတာပဲဒီလိုမလားဒါပေမဲ့မိမိခန္ဓာကိုယ်ကြီးကိုခင်တွဲတဲ့တဏှာကနေပြီးတော့အပေါင်ယံကနေဖောင်းလွှမ်းပေးထားတဲ့အခါကျတော့အင်မတန်ခါတဲ့စိတ်ကိုပေါင်ယံကတရားအုပ်ထားတော့အဲ့ဒီစိတ်ကိုခါမသိရလားမသိတော့မမျိုးဘူးလားမျိုးနေခေါင်းတော်ပြိတ္တတွေလည်းယနေ့ဝမေမဆမဖြစ်ဘူးလားဖြစ်ဒုက္ခတွေမရောက်ဘူးလားရောက်ဒုက္ခတွေရောက်နေကြတာပဲဟုတ်တယ်မလားဒါပေမဲ့ဒုက္ခတွေဘလောက်ပဲရောက်ရောက်ဝမေမဆဘလောက်ပဲတွေ့တွေ့เออกะเย็นกะยาฉิดงละทุกข์ทุกข์ละหนีไปแม้โดยแล้วเป็นจริงจริงๆขึ้นละแต่คราวทุกข์ขันธ์นี้ทุส่นน่ะยะละไม่เยทุกข์ขันธ์นี้ทุส่นแยยะละไม่เยไม่ส่นแยป่าวถึงแล้วมะล่ะบะลาไปอมิมะซาขึ้นละกะเย็นกะยาขึ้นนี่ไปแม้โดยแล้วเป็นใส่เล็กจีตาได้คราวจ้ะรอตนะคากะเลยพวยตาเนี่ยมะเนบุละนี่ล่ะทุกข์ขันธ์ก็ทุใส่แยละละไม่แยละละใส่แยยะขึ้นถ้ามาบ่မပြတ်လို့ဖိလဲမုံမှန်နေတာမလားအဲ့ဒီလိုဖိလဲမုံမှန်နေတဲ့ပုံစံတွေလည်းမရှိဘူးလားရှိသိပြတ်လို့လားမပြတ်လို့လားဒုက္ခကြောင့်သိလို့လားမသိလို့လားမသိလို့ပါနော်ကျန်တော့တခါကျတော့ဗျာဒိဒုက္ခဆိုတာလည်းမရှိဘူးလားရှိလားအနာရောဂါဝရဏတွေသိစိနေဆက်လို့အိယာတွေဖြာကတ်သူများထုတ်ပေးမှထားနိုင်တယ်သူများခုံပေးမှစားနိုင်တယ်အဲ့ဒီလိုနေထားမျိုးကမရှိဘူးလားရှိဘာဒုက္ခလဲကဲကလေးအဲ့ဒီယောဂကနေထမ်းတော့လာပြီကျမ်းကျမ်းမှမှဖြစ်လာပြီအဲ့ဒီဒုက္ခတရားတွေရ အာဂါဒီလောကကလုံတော့လာပြီနောက်ဒီလောကပြန်တွေ့အောင်မှာပဲမတွေ့ခင်ကတရားထုတ်မယ်လို့များဘုရားစိတ်ကူးလဲဒုက္ခနဲ့တွေ့တော့လားဒုက္ခဒုက္ခလို့ညီးနေတာပဲနာတော့ကျင်တော့လားဒုက္ခဒုက္ခလို့မညီးဘူးလားညီးလားအဲ့ဒီနာကြောက်သွားတဲ့အခါကျတော့မမေ့ဘူးလားမေ့မေ့သွားတာပဲဒုက္ခအစ်စ်လို့ယူဆရလားမယူဆသေဒုက္ခကိုကောင်းဘုန်းကြီးတို့ပြိဿတွေပဲနဲ့လေမိမိကိုယ်နဲ့မတရားသေးပေမဲ့မိမိမျက်စိအောင်မှာသိခြင်းတရားရင်ဆိုင်သွားရတဲ့ပုံစံတွေများကြီးတယ်မမြင်ဘူးလားမြင်ဖို့ရတယ်မြင်ဖို့မြင်ဖို့ကြတော့လည်းပဲဩသူသေးတယ်လို့ငါလည်းသိရမှာပဲဆိုပြီးတော့တန်ဝေကယူပြီးတော့ကြောင်းလန်းတဲ့စိတ်နဲ့တရားတွေပေါ်ဖို့ရလားအဲဒီတော့မပေါ်လို့လည်းပဲငါးပါးရောကာမဂုဏ်တရားတွေလည်းအပြောင်းမပြတ်တာပေါ့ဟုတ်တယ်မို့လားကြောက်လို့လားမကြောက်လို့လားမကြောက်တာလည်းမပြောနဲ့လေတဲ့နော်သာတိတို့သရာတို့ဗျာတိတို့မရဏတို့အဲ့ဒီတရားတွေကတကယ်တမ်းပြောကြလို့ဆိုရင်တဲ့ဒုက္ခအစ်စ်မဟုတ်ပါဘူးတဲ့ပါတယ်လေဒုက္ခဝေဒနာဖြစ်ခြင်းရဲ့အကြောင်းတရားလေးတွေပါတဲ့ဒုက္ခဝတ္ထုလို့ခေါ်တယ်ဘယ်လိုခေါ်လဲပါဠိလိုဒုက္ခဝတ္ထုမြန်မာလိုပြန်တော့ပါတယ်လေဒုက္ခရဲ့အကြောင်းဒုက္ခရဲ့အကြောင်းဒုက္ခဝေဒနာဖြစ်ခြင်းရဲ့အကြောင်းတရားလေးတွေပါတဲ့အော်သရုံးနဲ့တွေ့တဲ့အခါမှာဒုက္ခဝရဏလေးတွေမပေါ်ဘူးလားသရုံးလည်းပြောက်သွားရောအဲ့ဒီဒုက္ခဝရဏရှိသေးလားသာယာလည်းတမ်းမဲ့လည်းနှိမ့်တယ်လည်းဒုက္ခဝရဏတွေမပေါ်ဘူးလားပေါ့ပေါ်လာတာပဲဒီလိုမလားဒါကြောင့်မလို့အဲ့ဒီဒုက္ခတွေသည်ဒုက္ခဝရဏလို့ခေါ်တဲ့စိတ်ဆင်းရဲခြင်းရဲ့အကြောင်းတရားတွေသာဖြစ်ပါတယ်ဒုက္ခအစ်စ်မဟုတ်သေးပါဘူးတဲ့ဒါကြောင့်မလို့ဒုက္ခအစ်စ်မဟုတ်သေးတဲ့အတွက်ဘုန်းကြီးတို့ပရိသတ်တွေကပိုရာတွေကြည့်ပြီးတော့ဝိပဿနာရှုလို့ရပါမယ်နာနေတဲ့ခန္ဓာကိုယ်ကြီးကြည့်ပြီးတော့ဝိပဿနာရှုလို့ရပါမလား။သင်နေတဲ့လောကောင်ကြီးကြည့်ပြီးတော့ဝိပဿနာရှုလို့ရပါမလား။တန်ဝေကတော့ရကြရမယ်ဝိပဿနာမဖြစ်ဘူး။ဘာဖြစ်လို့လဲပြီးတော့တကယ်ဒုက္ခအစင်မဟုတ်လို့။ဟောရလား။ဒုက္ခအစင်ဟောရလား။တန်ဝေကတော့ဖြစ်ခြင်းဖြစ်မယ်ဝိပဿနာညာဖြစ်ပါမလား။ယနေ့ဝိပဿနာညာဖြစ်ပေါ်သလားကတခြားကြည့်ရမလားဒုက္ခအစင်ကြည့်ရမလား။သစ္စာထိုက်တဲ့ဒုက္ခကိုကြည့်ရမလား။ဟုတ်တယ်မဟုတ်လား။သစ္စာတရားရဲ့ဒုက္ခသရာကအိုဒုက္ခလည်းမဟုတ်ဘူး။နာဒုက္ခလည်းမဟုတ်ဘူး။သိဒုက္ခလည်းမဟုတ်ဘူး။အပိယဟိသံယောဂဒုက္ခမရှိမခင်မနစ်သက်တဲ့ပုဂ္ဂိုလ်နဲ့ရှင်တွဲနေရခြင်းကိုလည်းမဆိုလိုဘူး။ဟုတ်တယ်မလား။မရှိမခင်မနစ်သက်တဲ့ပုဂ္ဂိုလ်နဲ့ရှင်တွဲနေရခြင်းကလည်းပဲဒုက္ခအစင်ဟောရလား။ဒါလည်းဒုက္ခအစင်မဟုတ်ဘူး။စိတ်ဆင်းရဲခြင်းရဲ့အကြောင်းတရားသာဖြစ်ပါလေ။ဒုက္ခအစင်ဟောရလား။သစ္စာတရားရဲ့ဒုက္ခဟောရလား။အဲဒါကြောင့်မလို့ခဏဆိုကြပါစို့။မကျင့်မကဲမနေတဲ့နဲ့ပုဂ္ဂိုလ်နဲ့ရှင်တွေ့နေရမယ်ဒုက္ခမိမိစိတ်ထဲမှာဒုက္ခဝရဏတွေပေါ်တဲ့စိတ်တွေဆင်းရဲတယ်ဒါပေမဲ့လို့မနှက်ပြန်အဲ့ဒီပုဂ္ဂိုလ်နဲ့တည့်သွားမယ်ဆိုရင်ဒုက္ခဝရဏအစားဘာဝရဏတွေပေါ်သွားမှာလဲဒီလိုတော့တကယ်သစ္စာထက်တဲ့ဒုက္ခဟောရလားနောက်တကပြိယဝိပျောကဒုက္ခဟောတယ်ပြိယရှိခင်နေတဲ့ပုဂ္ဂိုလ်တွေနဲ့ဝိပျောကကြွယ်ကွင်းနေရခြင်းကလည်းဒုက္ခသစ္စာတရားပါပဲဆိုတော့ဒီနေ့ကြွယ်ကွင်းရင်ဒုက္ခမတွေ့ဘူးလားတွေ့မနှက်ပြန်ပြန်မောင်းရင်ဘာဖြစ်မလဲဒုက္ခသစ္စာပြဒုက္ခဝေဒနာပြမပေါ်ဘူးလားပေါ့စိတ်မှန်တဲ့ဒုက္ခဟောရလားစိတ်မှန်တဲ့ဒုက္ခမဟုတ်ဒါတွေကအခိုက်အတန့်ဒုက္ခလေးနော်ဒီနေရာမှာပြောချင်တဲ့ဒုက္ခကဒီဒုက္ခတွေမဟုတ်သေးဘူးတဲ့ဒီနေရာမှာမြတ်စွာဘုရားပြောချင်တဲ့ဒုက္ခကတန်ခိဋ္ဌိနာပြစ္ဆုပါဒနဲ့ခန္ဓာဒုက္ခဒီဒုက္ခပြောချင်တာနော်တန်ခိဋ္ဌိနာအင်းကျော်အားဖြင့်ပြောမယ်ဆိုရင်ပြစ္ဆုပါဒနဲ့ခန္ဓာခန္ဓာ၅ပါးဆိုတဲ့ယုံနာတစ်ပါးသည်ဒုက္ခဒုက္ခသစ္စာစိတ်တရားပါပဲဟုတ်ရပါပြီ။ဒုက္ခသစ္စာစိတ်တရားဒီဘာတရားတယ်လဲ။ခန္ဓာ၅ပါးယုတ်နဲ့၂ပါးပြန်ပြောစမ်း။အဲ့ဒီခန္ဓာ၅ပါးယုတ်နဲ့၂ပါးကမှဘုန်းကြီးတို့ပရိသတ်တွေဘာသစ္စာလဲ။ဒီနေ့ညာကပရိညာတွေနဲ့ပိုင်ပိုင်နဲ့နဲ့သိအောင်ကြိုးစားရမယ်ဒုက္ခသစ္စာဆိုတာကတခြားအကြောင်းလားခန္ဓာ၅ပါးအကြောင်း။ဟိုဒုက္ခတွေဘယ်လောက်ပဲပြောပြောသံဝေကပဲရမယ်။ဝိပဿနာဖြစ်ပါ။နာဒုက္ခတွေဘယ်လောက်ပဲပြောပြောဘာရမှာလဲ။သာဝေကပဲရမယ်သေဒုက္ခတွေဘယ်လောက်ပဲပြောပြောပါရမှာလဲတကယ်ဝိပဿနာညာရှုဖို့ရန်အတွက်အရှုခံတရားသိဖို့ကြတော့ဘာသိအောင်လေ့လာရပါလဲခန္ဓာ၅ပါးအကြောင်းသိအောင်လေ့လာရမယ်ဒီလိုမလားအဲ့ဒီခန္ဓာ၅ပါးကမှတကယ်တဲ့သစ္စာထက်တဲ့ဒုက္ခသစ္စာတရားပါပဲဒီတော့ယနေ့နော်ပရာဒေါသဒေါသသစ္စာနုတ္တိသစ္စာတရားနာရမယ်ဆိုတော့သစ္စာကဘယ်နှပါးလဲသစ္စာ၄ပါးလုံးရဲ့အကြောင်းသိအောင်မကြိုးစားရဘူးလားကြိုးစားရမလားအေးပရမသောဘယ်သစ္စာအကြောင်းသိအောင်ကြိုးစားရမှာလဲဒုက္ခသစ္စာအကြောင်းသိအောင်ကြိုးစားရမယ်ဒုက္ခသစ္စာအကြောင်းသိအောင်ကြိုးစားတော့ဒုက္ခသစ္စာဆိုတာ
ခဏစ်ပြောနေတဲ့ခဏစ်ပြောလို့ရင်းဖြစ်တဲ့ဒုက္ခသစ္စာကတခြားတရားလားခန္ဓာ၅ပါးလားခန္ဓာ၅ပါးအကြောင်းပြောမှဒုက္ခသစ္စာဖြစ်တယ်ဒီလိုမလားခန္ဓာအကြောင်းခန္ဓာ၅ပါးအကြောင်းတရားတွေကိုတရားကိုနာမဒုက္ခသစ္စာတရားလာရရောက်တယ်ဒီတော့ဘုန်းတော်ပရိသတ်တွေယနေ့သစ္စာတရားနာပါသစ္စာတရားနာပါဆိုတော့ခန္ဓာ၅ပါးယုံနဲ့နှစ်ပါးယုတ်တရားနဲ့တရားရဲ့အကြောင်းဟောတဲ့ပြောတဲ့သစ္စာတရားကိုအဓိကထားပြီးတော့နာကြားရပါလိမ့်မယ်။နော်။ဘယ်တရားကိုအဓိကထားနာကြားရမှာလဲ။ခန္ဓာ၅ပါးအကြောင်းပြောတဲ့ဟောတဲ့တရားကိုအဓိကထားပြီးတော့နာပါ။ကျန်တာတွေပါကောင်းပါမယ်ပေါ့နော်။ဘုရားကျောင်းတွေပါကောင်းပါမယ်။အဲ့ဒါတွေကအကာလုံးမှားလိုက်တာ။ဟုတ်တယ်မလား။ပုဂ္ဂိုလ်တ attva တွေအကြောင်းပြောခြင်းပြောမယ်။အဲ့ဒါတွေကဗာလဲအကာလုံးမှားလိုက်တာ။တကယ်အနှစ်သာရစိတ်ကတခြားလားခန္ဓာ၅ပါးအကြောင်းအရိခန္ဓာ၅ပါးကမှဘာသစ္စာတော့ဘာဖြစ်လို့ခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ပြောရတာလဲလို့မေးရင်ဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိတယ်ဒီလိုမလားခန္ဓာ၅ပါးတွေရှင်လဲဖြစ်တတ်တဲ့ပြေကောဖြစ်ပြီးရင်ဒီတက်ဒီတက်နေတာလားပြည့်စည်သွားတဲ့သဘောရှိတာဒီတော့မိမိရောရတ္တနာမှာခန္ဓာ၅ပါးမရှိဘူးလားရှိအေးခန္ဓာ၅ပါးအကြောင်းကိုလည်းသိအောင်ကြိုးစားရမယ်အရိခန္ဓာ၅ပါးဖြစ်တဲ့ဘယ်လိုပုံစံနဲ့ဘယ်အချိန်မှာဘယ်လိုပုံစံနဲ့ဖြစ်လာတယ်ဆိုတာကိုလည်းပဲသိအောင်ကြိုးစားရမယ်ဘယ်လိုပုံစံနဲ့ပြက်ပြက်ပြက်ပြက်သွားတယ်ဆိုတာကိုလည်းပဲသိအောင်ကြိုးစားရမယ်အဲဒါလိုဖြစ်ပြီးတော့ပြက်သွားတာလေးဒီဒုက္ခသစ္စာစစ်ပါပဲဆိုတာကိုလည်းပဲဘာဖြစ်တော့သိအောင်ကြိုးစားရမယ်အဲဒီလိုကြိုးစားမှဘုန်းကြီးတို့ပြည့်တတ်တယ်တခြားအကြောင်းသိမှလားဒုက္ခသစ္စာအကြောင်းသိမှလားအဲဒီဒုက္ခသစ္စာအကြောင်းသိရင်တခြားအကြောင်းသိမှလားအရှုခံတရားအကြောင်းသိမှလားအဲ့ဒီအရှုခံတရားကြောင့်သိမယ်ဆိုရင်အရှုညာဖြစ်တဲ့မဂ္ဂင်တရားနဲ့မရှုတတ်ဘူးလားရှုတတ်ပါလားအရှုခံတရားအကြောင်းမှမသိရင်ဘယ်လိုလုပ်ရှုမလဲအဲ့ဒါကြောင့်မလို့ခင်ဗျနော်ပရဒေါသကောသတိသနုတ္တိဆိုတာအဓိကအဖြစ်ခန္ဓာ၅ပါးယုံနာနဲ့ပါဖြစ်ပြဒုက္ခသစ္စာတရားအကြောင်းကိုအဓိကထားပြီးတော့လေ့လာရမယ်မှတ်သားရမယ်နားကြားရပါလိမ့်မယ်သိရင်နှလုံးသွင်းရပါလိမ့်မယ်ဒါအခြေခံပဲမဟုတ်လားအဲ့ဒီတရားတွေကိုသိရင်တခြားသိမှလားအရှုခံတရားသိမှလားအဲ့ဒီအရှုခံတရားသိတော့အဲ့ဒီအရှုခံတရားတိုင်းမိမိတို့ကဉာဏ်နဲ့ရှုမှတ်သွားတာပွားများကြလို့ဘောင်းကြီးပြောတဲ့အတိုင်းသိတာမဟုတ်ဘဲနဲ့ကိုယ်တိုင်သိသွားမယ်ဆိုရင်ဘာပညာရမှာလဲဘာပညာရမှာလဲသာသနာအနေနဲ့ပြောတော့ဘာသာသနာဖြစ်တော့အဲ့ဒီပရိပတ်တိသာသနာလေးဖြစ်သွားမယ်ဆိုရင်မိမိတို့ရဲ့သန္တမာကိရိတာတရားတွေမပင်နိုင်ဘူးလားပင်နိုင်လားကလေးလာတရားတွေပင်တိုင်းပြီဆိုတာနဲ့တကယ်နဲ့မောမဲ့ဖို့လိမ္မာနေမရဘူးလားရပါလားအဲ့ဒီကြတော့ဘာပညာဖြစ်သွားပါလဲအာဟာရပညာဘာပညာတော့သာသနာအနေနဲ့ပြောတော့ဘာသာသနာတော့အဲ့ဒီပရိပိဒသာသနာအများရသွားကြမယ်မိမိတို့ရဲ့တဏ္ဍာမှာပေါ်ပေါလာကြမယ်ဆိုရင်သာသနာတော့၃ရက်မိမိတဏ္ဍာမတည်ဘူးလားတည်လားသာသနာတော့နဲ့တွေ့ရကြမလက်ဘူးလားတားကြပါလားအဲ့ဒါကြောင့်သာသနာတော်နဲ့တွေ့ရကြတော့ဟောဒီသာသနာတော့၃ရက်သင်ငယ်သင်ငယ်သင်ငယ်တစ်မျိုးပြီးတစ်မျိုးနော်သိစက်မပြတ်ရှုမှတ်သုံးသပ်ပေါ်များကြပြီးတော့နောက်ဆုံးပฏิဝေဒသာသနာရောက်အောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့ကဲနာယူစီလို့သာဓုခေါ်တတ်ကြအောင်ဆို။အေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနေလာတဲ့ပွင့်တင့်တဲ့အောင်ပြုစုဆောင်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။